ခံသာလို့မပါရက်လာတူတော့မအောင်တကယ်အရေးကြုံတဲ့အခါဘရုနိုင်ငံသားတွေထဲမှာတာဝန်ရှိတဲ့သူပရဟိတစိတ်ရှိတဲ့သူကိုယ်နိုင်ငံကိုအမှန်တကယ်ချစ်မြတ်နိုးတဲ့နိုင်ငံသားကောင်းတွေအများအကျိုးအတွက်အနစ်နာခံတတ်တဲ့သူရဲကောင်းစိတ်တဲ့ရှိသူတွေပေါ်ထွက်လာကြတယ်။ထို့အတူဆန့်ကျင်ဘက်အနေနဲ့အတ္တကြီးပြီးတကူကောင်းဆန်တဲ့ဝိတမလောဘသားတွေအခွင့်အရေးယူရင်တဲ့နိုင်ငံရေးပါတီတွေတိုင်းပြည်နဲ့လူမျိုးအတွက်ငဲ့ပဲစီးမဲ့ကမ်းမဲ့ဗယံမရာပြုမှုနေကြတဲ့သူတွေကိုလည်းတွေ့မြင်လာကြရပါတယ်။အရုနိုင်ငံမှာ COVID-19 ရောဂါပိုးကိုစပြီးတွေ့ပြီဆိုတာနဲ့ကာကွယ်ရေးနဲ့ကုသရေးလုပ်ငန်းစဉ်တွေမှာကျန်းမာရေးဝန်ကြီးဌာနကိုအားဖြည့်ဖို့မြန်မာနိုင်ငံဆရာဝန်အသင်းကစေတနာဝန်ထမ်းတွေကိုဖိတ်ခေါ်ခဲ့ရမှာမတ်လ23ရက်နေ့ထိကိုယ့်သဘောနဲ့ကိုယ်လာရောက်ဆင်းပေးသွင်းတဲ့ဆရာဝန်ဦးရေ130ကျော်သွားပြီလို့သိရပါတယ်။သူတို့ဟာပြည်ပနိုင်ငံတွေကနေမြန်မာနိုင်ငံထဲကိုပြန်လည်ဝင်ရောက်လာတဲ့စောင့်ကြည့်လူနာတွေထားရှိရမယ့်နေရာတွေမှာကူညီဆောင်ရွက်ပေးကြမှာပါ။ဒါပြင်ယောဂပူဇာတွင်တွေ့ရှိတဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကပြည်သူစေရုံကိုတွားရောက်ဝိုင်းဝန်းကူညီမဲ့ဆရာဝန်ကလေးတွေလည်းချင်းပြည်နယ်ကိုရောက်ရှိသွားကြပါပြီ။သူတို့ဟာအများကျိုးအတွက်အနစ်နာခံတတ်တဲ့သူရဲကောင်းစိတ်သက်ရှိသူတွေပါ။ဒါပြင်ယောဂပူပြည့်နှက်မှုကကနေကာကွယ်ပေးဖို့ပြည်သူတွေကိုဈေးဝယ်ပေးပြီးအခမဲ့အိမ်နိုင်ရာရောက်ကူးဆောင်ပေးနေတဲ့လူငယ်ပရဟိတအဖွဲ့အစည်းတွေလည်းပေါ်ပေါက်လာပါတယ်။သူတို့ဟာဈေးဆိုင်ကရောင်းပေးလိုက်တဲ့အမှန်တကယ်ကုန်ကျငွေကိုသာပြန်ယူပြီးကူးဆောင်ကားကိုတပြားတစ်ချက်မှမယူပါဘူး။ဒီလိုပရဟိတအဖွဲ့အစည်းတွေလည်းအမျိုးမျိုးအနေနဲ့မှာပေါ်ထွက်လာနေပါပြီ။ဒါပြင်လက်ဆေးပေးစင်တွေကိုလည်းလူစီကားရနေရာတွေမှာအခမဲ့လာရောက်တက်ဆင်ပေးနေတဲ့ပရဟိတအဖွဲ့တွေလည်းပေါ်ပေါက်လာပါတယ်။ဓမ္မတုဒ္ဒစေတဝင်တော်ရစေကိညာရာယကျောင်းတိုက်လူပြည်ပကပြန်လာသူတွေကိုစောင့်ကြည့်စစ်ဆေးကူညီဖို့နေရာထိုင်ငင်းနဲ့အစားအစာတွေကိုတာဝန်ယူပေးမဲ့နောက်ထပ်ဖုံးတော်ကြီးကျောင်းတွေမိမိတို့နေအိမ်နဲ့အဆောက်အဦတွေကိုအသုံးပြုခွင့်ပေးမဲ့စေတနာရှင်တွေအပြင်ဘာသာခြားအဖွဲ့အစည်းဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့အစည်းကြီးကလည်း COVID-19 ကိုကာကွယ်ရမှာနေရာထိုင်ငင်းတွေလိုအပ်ပါကအစ္စလမ်ဘာသာရေးဝိပုကျောင်းတွေကိုယာယီအသုံးပြုဖို့ခွင့်ပြုပေးသွားမယ်ဆိုပြီးကူညီကမ်းလှမ်းလာတာကိုတွေ့လိုက်ရပါတယ်။ဒီလိုပရိဒါစိတ်ရှိပြီးတိုင်းပြည်နဲ့နိုင်ငံပေါ်အမှန်တကယ်ချစ်မြတ်နိုးတဲ့သူတွေကိုချင်းစာတရားရှိပြီးလူလူချင်းကူညီရိုင်းပင်းတတ်တဲ့စေတနာရှင်တွေအရေးကြုံလာတဲ့အခါပေါ်ထွက်လာတာဟာငါတို့တိုင်းပြည်အတွက်အင်မတန်အားရကျေနပ်ပွဲကောင်းလာပါတယ်။မိမိဝန်ထမ်းတွေကိုပိတ်ရက်မှာလစာအပြည့်ပေးသလိုဆန်စီဆေးဝါးနဲ့လိုအပ်တဲ့အစားအစာတွေကိုကူညီထောက်ပံ့ပေးတဲ့အလို့ရှင်တွေလည်းအများကြီးရှိတာတွေ့ရတဲ့အတွက်သူတို့ကိုပြည်သူတွေကိုစွာကျေးဇူးတင်မိပါတယ်။ထို့သူအခြားတစ်ဖက်မှာလည်းဆန့်ကျင်ဘက်အနေထားနဲ့ဘယ်သူတည်းမတည်မရင်ပြီးရောစိတ်တက်နဲ့ကိုယ့်ကိုယ်ကျိုးစီးပွားကိုသာကြည့်တဲ့ဝိသမလောဘသားတွေပြည်သူတွေအတိဒုက္ခရောက်နေချိန်မှာလူတစုကိုယ်ကျိုးစီးပွားအတွက်အခွင့်အရေးယူခြင်းနဲ့နိုင်ငံရေးပါတီတွေမိမိတိုင်းပြည်နဲ့နိုင်ငံသားတွေပေါ်ကြားရောက်လာတဲ့ဘေးဆိုးအန္တရာယ်တွေကိုမငဲ့ကွက်ပဲအတ္တကြီးပြီးအစဉ်ကျင်ကင်းမဲ့စွာပြုမှုနေကြတဲ့နိုင်ငံကြီးသားမပီသားတဲ့နိုင်ငံသားတချို့ကိုလည်းစိတ်မချမ်းသာစွာတွေ့မြင်နေကြပါတယ်။ဒီပါကပြန်လာသူတွေထဲမှာယောဂပိုးရှိမရှိစောင့်ကြည့်စစ်ဆေးမဲ့အချိန်ကာလ14ရက်တာကိုတီးမခံနိုင်ကြလို့အသိဉာဏ်ခေါင်ပါပြီးအစဉ်ကျင်ကင်းမဲ့စွာစီးမဲ့ကမ်းမဲ့ပြုမှုနေကြတဲ့နိုင်ငံသားတချို့ကိုလည်းမြင်တွေ့နေကြရပါတယ်။ဒီကရက်ရက်ကကြည့်လိုက်ရတဲ့လူမှုကွန်ရက်စာမျက်နှာပေါ်ကဗီဒီယိုဖိုင်တစ်ခုမှာအစစ်အစေးမခံရင်လို့ချစ်ကြည်ရေးတရာခြံစည်းရိုးကိုကြော်တက်ပြီးဝင်လာကြတဲ့ပြည်တော်ပြန်တချို့ကိုတွေ့လိုက်ရပါတယ်။အိမ်ပြန်ခြင်းနဲ့စိတ်ကိုကိုချင်းစာနားလည်ပေးလို့ရပေမဲ့တိုင်းပြည်နဲ့လူမျိုးကိုထိခိုက်နစ်နာစေနိုင်တဲ့အပြုမှုမျိုးပြုမှုနေတာကိုတော့ဘယ်လိုမှနားလည်လက်ခံပေးလို့မရပါဘူး။စောင့်ကြည့်စကန်နဲ့ရောင်းနေတဲ့သမီးဖြစ်သူကိုလာရောက်ထုတ်ယူတဲ့မိသားစုနဲ့တားဆီးတဲ့အဖွဲ့တွေရုပ်ရုပ်သေးသေးဖြစ်ကြအစစ်အစေးမခံပဲပြည်ပကနေခိုးဝင်ရောက်ရှိလာပြီးလူနေရက်ွက်တဲ့နေထိုင်နေလို့တော်ဝင်တိပီသူတွေကတရင်ပို့ရမှာလာရောက်ပေါ်ဆောင်တဲ့အဖွဲ့တွေနဲ့ရက်ွက်သူရက်ွက်သားတွေကိုဆဲဆူကျိန်းမောင်းနေတဲ့သူတွေကိုတွေ့ရတော့သူတို့ရဲ့အသိဉာဏ်မဲ့မိုက်မဲမှုတွေအားလုံးစိတ်ပြက်လက်ပြက်ဖြစ်ရဒေါသထွက်ရဖြစ်ကြရမှာငါတို့အချုပ်ဆိုရရင်အခုလိုအမှန်တကယ်အရေးအကြောင်းကြုံလာတဲ့အခါမှာဘယ်သူကသူရဲကောင်းဘယ်သူကဗီလိန်ဆိုတာတိတာကွဲပြားစွာမြင်လာကြရပါတယ်ကိုတိုင်းပြည်နဲ့နိုင်ငံသားတွေအတွက်သူရဲကောင်းတယောက်ဖြစ်ဖို့မကြိုးစားနိုင်ရင်တော့တိုင်းပြည်နဲ့လူမျိုးတွေစုမြောင်းတခုဒါမှမဟုတ်စင်စားစင်ညာကင်းမဲ့ပြီးမိမိအတ္တနဲ့အကျိုးစီးပွားအတွက်အခြားသူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုဖျက်လို့ဖျက်ဆီးလို့သူတယောက်မဖြစ်အောင်ကြိုးစားနေထိုင်နိုင်ကြပါစေလို့အကြံပေးတင်ပြရင်းဒီတပတ်ဒီကုန်းချုပ်လိုက်ပြစေမင်းလဲအားရဲ့ငါသည်စပြန်မှာချစ်လာစွာသောမင်းရဲ့အဘဆန်နီဦး